ကချင်းပြည်နယ်ထဲကလီတိုလမ်းမကြီးမှာစစ်ကောင်စီတပ်နဲ့ကချင်းလက်နက်ကိုင် KIA အကြမ်းမှာဒီကနေ့အောက်တိုဘာ၄ရက်နေ့မှာတနအီနေ့ပါကြတိုက်ပွဲဖြစ်ပွားခဲ့ပါတယ်။တနိုင်းဘက်ကိုရိခါပို့ဖို့သွားတဲ့စစ်ရင်တန်းအတွက်လမ်းကြုံလုံကြုံရေးယူထားတဲ့တပ်တွေနဲ့တိုက်ပွဲဖြစ်သွားခဲ့တာလို့ KIA ဘက်ကပြောပါတယ်။ရန်ကုန်ကလာတဲ့ကချင်းပြည်နယ်တွင်းကတိုက်ပွဲအခြေအနေကိုတော့ကိုသားညိုဦးကပြောပြပေးပါမယ်ခင်ဗျာ။
မြန်မာနိုင်ငံနောက်မြောက်ဖက်အိန္ဒိယနိုင်ငံကနေအရှေ့မြောက်တရုတ်နိုင်ငံထိပေါက်တဲ့ကချင်းပြည်နယ်တွေကလီတိုလမ်းမကြီးပေါ်မှာစစ်တပ်နဲ့ကချင်လက်နက်ကိုင် KIA တပ်တွေဒီကနေ့တိုက်ပွဲဖြစ်ပါတယ်။တိုက်ပွဲဖြစ်တဲ့နေရာကတော့ဖားကန့်မြို့နယ်နဲ့တနိုင်းမြို့နယ်အဆက်ဒေသမှာဖြစ်ပါတယ်။ဒီမနက်7နာရီဝန်းကျင်လောက်ကတိုက်ပွဲတွေဖြစ်ခဲ့ပြီးတော့တနိုင်းလောက်ကြာတယ်လို့တိုက်ပွဲဖြစ်ပွားရာအနီးကဒေသခံတဦးက VOA ကိုပြောပါတယ်
။တနိုင်းပေါက်တော့ဆောင်ဒီနေ့တိုက်ပွဲဖြစ်တဲ့အချိန်မှာအများကတော့ပေါ်ရှိတယ်အဆက်တော်များလည်းခေါ်တဲ့တိုက်ပွဲဖြစ်တယ်လို့ကြားပြီးထိခိုက်ကြတယ်လည်းကြားမိ
တယ်။ KIA ရဲ့ပြည်ညာရေးတာဝန်ခံဗိုလ်မှူးနော်ဘူးကတော့လီတိုလမ်းမကြီးမှာတိုက်ပွဲဖြစ်တဲ့သတင်းကြားသိရပြီးမယ်အချိန်ဒီအသေးစိတ်ကိုတော့မသိရသေးတဲ့အကြောင်းပြောပါတယ်။
အမေကလေဒီလိုလာမဖြစ်မှာတော့တာဝန်တွေရှိတာတော့အဲတင်းတိကျပါတယ်။ဒါမဲ့တစ်ခါတည်းတာဝန်တွေရမပါဘူး။ကော်ဖီဆက်ကလည်းသူတို့အဲမြန်မာပြည်မှာဒီပင်ပလေးညာတွေရောက်လို့ဆိုတော့သူတို့လည်းအယူခံတာတွေဆိုတော့အဲလမ်းမကြီးတွေယူတဲ့ဘိုင်းရှိတာပေါ့အဲ့ဒါကျွန်တော်တို့လက်ရှိတွေ့ရတဲ့အတက်ပေါ်နေရှိ
တာ။ကချင်ပြည်နယ်ခြေဆိုင်သတင်းမီဒီယာတွေမှာတော့မနေ့၈ရက်လောက်ကတနိုင်းမြို့နယ်ကောက်ရရွာအနီးမှာလမ်းလုံကျွင်းယူထားတဲ့စစ်ကောင်စီတပ်တွေကို KIA ကနေပြီးတော့မိုင်းဆွဲတက်ခိုက်တယ်လို့ဖော်ပြပါရတယ်။ပြီးခဲ့တဲ့သတင်းပတ်ကလေးကမြစ်ချီနာမိုးကောင်းဘက်ကခြေတက်လာတဲ့စစ်ကောင်စီရဲ့စစ်ကြောင်းနဲ့ရင်တန်းဟာလီတို့လမ်းမကြီးအတိုင်းတက်လာတဲ့ချိန်မှာမိုးကောင်းဖားကန့်နဲ့တနိုင်းဆားတဲ့မြို့နယ်တွေဘက်မှာတိုက်ပွဲတွေဇက်တိုက်ဖြစ်ခဲ့တာပါ။ဖားကန့်မြို့နယ်လဝါကြီးရွာအနီးမှာဖြစ်ခဲ့တဲ့တိုက်ပွဲကြောင့်ခွန်ဆိုင်ရန်ရွာကလူ300ကျော်လဝါရွာဘက်ကိုတင်းရှောင်နေကြရပါတယ်။လီတိုလမ်းမတစ်လျှောက်ကြီးရွာတွေကဒေသခံတွေဟာသူတို့ရွာအတွင်းတိုက်ပွဲဖြစ်မှာကိုစိုးရိမ်နေကြသလိုတချို့တွေကတင်းရှောင်တာရှိနေတဲ့ကြောင်းတိုက်ပွဲဖြစ်ရာအနီးကဒေသခံကပြောပါတယ
်။ဖြည်းဖြည်းတော့မရှိဘူးနော်။ချောင်နေရတယ်ဆိုတော့သူတို့ကခံပြီးဖြည်းဖြည်းတော့ဒါမှမင်းကြီးကတိုက်ရင်မဟုတ်တော့စိုးရိမ်တာပေါ့။သူတို့အနေနဲ့ဒီမိုကရေစီနဲ့နာမည်မရှိတော့မှကြောက်လို့ပေါ့နော်လို့ချောင်နေရတာညာတယ်။ကျွန်တော်တို့လည်းချောင်နေရတယ
်။အော်တိုဝါလာတရနေ့နဲ့နှစ်ရက်နေ့ကဖားကန့်မြို့နယ်အတွင်းဖြစ်တဲ့တိုက်ပွဲတွေမှာဝရဆွတ်ကြီးရွာအတွင်းလက်နက်ကြီးကြီးကြောက်ခဲ့တာကြောင့်အသက်45နှစ်အရွယ်မျိုးသားတဦးနဲ့အသက်12နှစ်အရွယ်မိန်းကလေးတဦးထိခိုက်ဒဏ်ရာရပါတယ်။ဒီလ3ရက်နေ့ကလည်းကချင်ပြည်နယ်ပူတာအိုမြို့နယ်ကိုစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်လာမယ်လို့သတင်းထွက်ပေါ်ခဲ့ပြီးတော့ပူတာအိုမြို့အဝင်မူလာရှိတီဂိတ်ကိုဒေသခံ PDF တပ်ဖွဲ့ကလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆင်မြို့နယ်မှာတော့မူဆင်နဲ့ကျင်းစန်းကြော့အကြားကောင်းခံရွာမှာအမိမသိလက်နက်ကင်တပ်ဖွဲ့တွေကပစ်ခတ်တာမို့လို့ရဲရရှိတူသိဆုံးခဲ့ပါတယ်ခင်ဗျာ။